လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာဆွေးခွင့်အခွင့်အရေးတွေကိုအသုံးချပြီးငြိမ်းချမ်းစွာဆန္ဒပြရုံကလေးနဲ့ထောင်ဒဏ်တလားစီကြာခံခဲ့ရတဲ့တွတ်ကြလှကြလှှရှားသူ၄ဦးကိုချွင်းချင်းမရှိအများဆုံးပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုလူအဖွဲ့ရေးအခွင့်အသုံးကပူးတွဲတောင်းဆိုလိုက်ပါတယ် Amnesty International Human Rights Watch နဲ့ Civil Rights Defenders အဖွဲ့တို့က February 28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်တာလည်းဖြစ်ပါတယ်အဲ့ဒီကြေညာချက်မှာနော်အောင်လှမောင်ဦးဦးငယ်ခေါ်စမ်းလိုက်တဲ့ဆန္ဒမြင့်တို့ကိုခွင့်ပြုချက်မရှိဘဲဆန္ဒပြမှုငြိမ်းစုစီဥပဒေပုံမှတ်19/20နဲ့အပြစ်ရှိကြောင်းကြေညာပြီး February 18ရက်နေ့ကမြဝတီမြို့နယ်တရားရုံးကထောင်ဒဏ်တရစီချမှတ်ခဲ့တယ်လို့ပါရှိပါတယ်။အဲ့ဒီဥပဒေအရငြိမ်းချမ်းစွာဆန္ဒပြမယ်ဆိုတာကိုတရားဝင်အသိပေးုံသာလိုအပ်ပေမဲ့တကယ်လက်တွေ့မှာတော့အာဏာပိုင်တွေကခွင့်ပြုချက်အနေနဲ့ကျင့်သုံးနေကြောင်းဖော်ပြထားပါတယ်။ဖော်ပြပါလူခွင့်ရေးအဖွဲ့3ဖွဲ့အနေနဲ့အချင်းကြခံရသူ၄ဦးစလုံးကိုနိုင်ငံရေးအကျဉ်းသားအဖြစ်ယူဆသတ်မှတ်ပြီးသူတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ချွင်းချက်ရှိအများဆုံးလှည့်ပေးဖို့တောင်းဆိုကြောင်းလည်းပါရှိပါတယ်။အဲ့ဒီအဖွဲ့3ဖွဲ့အနေနဲ့လူစုလူဝေးခွင့်နဲ့ငြိမ်းချမ်းစွာဆန္ဒပြရေးဆိုင်ရာဥပဒေတွေအပါအဝင်မြန်မာနိုင်ငံကပြဋ္ဌာန်းတဲ့ဥပဒေအပေါ်စိုးရိမ်မခင်ဖြစ်မိကြောင်းအဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာဆွေးနွေးခွင့်ဆိုင်ရာအခွင့်အရေးတွေနဲ့မကိုက်ညီတာကြောင့်ပြန်လည်သုံးသပ်ပြင်ဆင်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းပါရှိပါတယ်ခင်ဗျ။